ကုလသမဂ်လက်အောက်ခံကမ္ဘာစားနပ်ရိက္ခာအစီအစဉ်အကြီးအကဲဂျိမ်းမော်ရစ်ဟာဒီကနေ့မွန်လပိုင်းမှာမြန်မာနိုင်ငံရန်ကုန်မြို့ကိုရောက်ရှိလာပြီလို့သိရှိရပါတယ်။ဒါဟာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ဖြစ်တယ်လို့ဒီခီးစဉ်အတွက်မှာမြန်မာစစ်အာဏာပိုင်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းသိရှိရပါတယ်။ဒီကနေ့မွန်လပိုင်းမှာမစ္စတာမော်ရစ်မြန်မ statement ဒီပိုင်း မှာ လည်း လောစံ မထုတ် ပါဘူး ရှင် ဒီနေ့ Bangkok ပြန်နေ ထင် ကြ လို့ ရှင် အဲ့ မှာ press conference တခု လုပ် ပါမယ်
ဘလို့ အကြောင်း ချက် နဲ့ အခု လို မျိုး Mr. Morris ခီးစဉ် ဖြစ် လာ ပါသလဲ ဆိုပြီး မေးမြန်း ကြည့် တဲ့ အခါ မှာ တော့
ဒါကတော့ သူ့ရဲ့ routine visit ပါရှင် ဒီလိုပဲ country ကို သူ beneficiary ရေ ကျမတို့ staff တွေ နောက် host government တွေ ဒီလိုပဲ သူ တွေ့နေ ရှိ ပါတယ် အဲ့ဒါ သူ့ရဲ့ ဟို routine visit ပါ သူ ပြော သွား ပါတယ် ဟို အလုပ် စ ပြီးတော့ ဝင်တဲ့ အချိန် က စ ပြီးတော့ ပေါ့ နော် တမ ဒီလို တခုမှ ဟို ရောက် လာ ဖို့ အခွင့် ရေး ရတယ် ပေါ့ နော်
ရန်ကုန်မြို့ ကမ္ဘာ စာနယ်ရိက္ခ အစီအစဉ် ရုံ တောင် ရှိသူ တူ ဦးရဲ့ ဖြေကြားချက် ဖြစ် ပါတယ် မြန်မာနိုင်ငံမှာ အခု လ တွေ အတွင်း မှာ ပဲ ကုလသမဂ္ဂ လက်အောက်ခံ အဖွဲ့အစည်း ရဲ့ လှုပ်ရှား ဆောင်ရွက် မှု တွေ ကို အာဏာပိုင် တွေ ဘက်က ကန့်သတ်တာ လိုက်လံ ဆောင်ကြည့် တာ တွေ ရှိ နေတဲ့ အပေါ် မှာ Mr. Morris အနေနဲ့ မြန်မာ စစ် အာဏာပိုင် အနေနဲ့ ဆွေးနွေးသွား ဖို့ ရှိတယ် လို့ လည်း သိရှိ ရ ပါတယ် အခု လို မျိုး ကမ္ဘာ စာနယ်ရိက္ခ အစီအစဉ် အကြီးကဲ Jane Morris ရဲ့ မြန်မာ ပြည် ခီးစဉ် အပေါ် မြန်မာ Democratic Forum ရဲ့ အတွင်း မှု ချုပ် လည်း ဖြစ် Democracy နဲ့ ဖွံ့ဖြိုး တိုးတက် ရေး အင်အားစု Director လည်း ဖြစ် သူ Dr. Nan Aung က သူ့ အမြင် အခု လို ပြော ပြ ပါ တယ်
ကျွန်တော်အနေနဲ့တော့ဂျိုဆိုရမှာပေါ့ဆိုတော့ဒါကဘာလို့ဆိုကုလသမဂ္ဂကပမာပြည်ရဲ့အရေးကိုကြီးကြီးကျယ်ကျယ်ဖြစ်အောင်ဝမ်းမီစူးစမ်းပေးနေတယ်ဆိုရဲဥစ္စာမျိုးကတော့ကျွန်တော်အနေနဲ့ဂျိုဆိုရမှာပဲအဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့တွေဘက်ကဒီမိုကရေစီအင်အားစုတွေပြောကြတာရှိပါတယ်ဒီနိုင်ငံကအကူအညီနဲ့ပတ်သက်လို့ UN ပါဝင်ဖို့လောနိုင်ငံကအကူအညီပေးနေတဲ့အကူအညီတွေကတကယ်တမ်းကြီးကြီးကျယ်ကျယ်ပြည်သူတွေရဲ့ဖွံ့ဖြိုးမှုကိုဖြစ်စေတယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းတယ်ဒီလိုလုပ်ငန်းမျိုးတွေကအမှန်တော့ဒီ laws ဖြစ်နေတဲ့စစ်ဆေးရတဲ့လောရမယ့်ကိစ္စတွေကိုနိုင်ငံတကာကနေပြီးဝင်လုပ်ပေးနေရတဲ့အခြေမျိုးမှာဆလာအဲ့ဒီစာနာမှုမျိုးတွေကနားဖောက်ကိုဒါအခွင့်ကောင်းရသွားမယ်ဟာမျိုးလာနာဖကူပူပြီးတော့မှအကျိုးရှိတဲ့မဟာမျိုးတွေချက်မှဆိုးလို့ဒါကျွန်တော်တို့ပြောနေကြတာဖြစ်ပါတယ်။ဒါတကယ်တမ်းပြည်သူတို့ရဲ့အကျိုးရှိပြီးတော့ရေတိုအတွက်မဟုတ်ဘဲနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ပေါ့နော်။ဒါနိုင်ငံရေးရောပေါ့ဒီအခြေခံဘဝရောဖွံ့ဖြိုးရေးအတွက်ကိုဥဆောင်ပြီးတော့တရားလုပ်ပေးနိုင်တဲ့ဟာမျိုးအဲ့လိုမျိုးဖြစ်နိုင်အောင်လည်းနာဖကူပြားပေးပြီးလုပ်နိုင်တဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ကြိုးစားမှာပါပဲ
။အခုလို့ဒီကမ္ဘာစာနယ်ရိက္ခအစီအစဉ်အကြီးကဲအနေနဲ့တွားရောက်မဲ့အချိန်မှာပဲတစ်ဖက်မှာဗမာပြည်ထဲမှာကုလသမဂ္ဂတချို့လုပ်ငန်းတွေကန့်သတ်လုပ်ခံရတာတွေနောက်ကုလသမဂ္ဂကိုယ်စားလှယ်နှစ်ဦးဆိုလည်းဗမာပြည်ကိုပေးဝင်ဝင်မရတာတွေဒီလိုအခြေအနေတွေဖြစ်ပေါ်နေပါတယ်။အဲ့တော့ဒီအခြေအနေအပေါ်မှာတော်တော်နဲ့အောင်ဘယ်လိုပြောချင်ပါလဲ
။ခုနပြောသလိုပါပဲတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒီကကုပ္ပီသူပြည်သားတွေရဲ့ကိစ္စဒါဒီအစိုးရစစ်အစိုးရကသူတို့တာဝန်ရှိနေတယ်သူတို့ကိုယ်တိုင်လုပ်ရမယ့်ကိစ္စလေ။ဆိုနိုင်ငံတကာကနေပြီးလာပြီးတော့ကူညီပြီးလုပ်ပေးနေတယ်ဆိုတဲ့ကိစ္စမျိုးမှတော့မှအကန့်အသတ်လုပ်တာတော့ဗျာတော်တော်လေးတိုင်းပြည်နေနဲ့ကြည့်လို့ရှိရင်ပြည်သူတွေဘက်ကကြည့်လို့ရှိရင်ဒါမကောင်းဘူးပေါ့။အခုလိုမျိုးကုလသမဂ္ဂကအခြေခံကြာရှိတွေကိုယ်တိုင်ကလာပြီးတော့ဒီကိစ္စမျိုးတွေဆွေးနွေးမယ်ဒါတွေကိုအကောင့်ထဲပေါ်အောင်လုပ်မယ်နာဖကဒါတွေကိုခွင့်ပြုလာအောင်ပြရားပေးမယ်ဆိုရင်ကောင်းတယ်။တို့တူတူပဲဒီကုလသမဂ္ဂဒီတို့ကူညီရဲ့ကိစ္စမျိုးတွေမကဘဲနဲ့ဒါကျွန်တော်တို့ခွင့်ရေးတွေကိုကာကွယ်စောင့်ရှောက်ပေးဖို့ပြန်ရောက်နေတဲ့ဒီ ICRC တို့လို ILO ဟာမျိုးတွေဒီလူခွင့်ရေးအထူးတာဝန်ခံ Mr. Pinero လို့ရောနောက်ပြီးတော့ဒီ Rosalie Ismail တို့လို့ဆိုဒီလိုမျိုးကိစ္စမျိုးတွေအပါအဝင်တခြားဒီနိုင်ငံတကာကနေပြီးတော့စောင့်ကြည့်တဲ့နိုင်ငံတကာကပြည်သူတွေပေါ်မှာကူညီမဲ့ဥစ္စာမျိုးတွေကိုနားဖောက်ကကိုတိုင်းပြည်နဲ့တောင်ကြည့်ပြီးတော့လာကုပ္ပီသူရဲ့ဖွံ့ဖြိုးတိုးတက်မှုကြည့်ပြီးတော့ခွင့်ပြုတဲ့နယ်လုပ်တဲ့နယ
်ထိုင်းမြန်မာနယ်စပ်အခြေစိုက် Democratic Forum အတွင်းမှုချုပ်ဒေါက်တာနေအောင်ဖြစ်ပါတယ်တော်ရရှိမှာခင်ဗျာ Mr. Morris အနေနဲ့မြန်မာစစ်အာဏာပိုင်ထိပ်ပိုင်းခေါင်းဆောင်တွေအပြင်မြန်မာပြည်တွင်းကအတိုက်ခံဒီမိုကရေစီခေါင်းဆောင်အချို့နဲ့လည်းတွေ့ဆုံပွဲရှိတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်အထူးသဖြင့်ဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အခမ်းကဏ္ဍနဲ့နိုင်ငံအတွင်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းများရဲ့လုပ်ငန်းဆောင်တာကိစ္စတွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ် Mr. Kofi Annan ကိုမြန်မာအစိုးရကဖိတ်ကြားထားတဲ့အပေါ်မှာလည်း Kofi Annan ခီးစဉ်အတွက်ပြင်ဆင်ဆောင်ရွက်မှုတွေလည်းဖြစ်နိုင်တယ်လို့ခန့်မှန်းသုံးသပ်မှုများရှိကြောင်းပါခင်ဗျာ။